တရုတ်နိုင်ငံတော်ကောင်စီဝင်ပြည်သူ့လုံခြုံရေးဝန်ကြီးဌာနဝန်ကြီးမစ္စတာဝမ်ရှောင်ဟုန်းနဲ့မြန်မာစစ်ကောင်စီဥက္ကဋ္ဌတို့ရဲ့မနေ့ကတွေ့ဆုံမှုမှာတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးအွန်လိုင်းလောင်းကစားနဲ့မူရစေဝါတိုက်ဖြတ်ရေး Belt and Road စီမံကိန်းအချိန်မြင့်ဆောင်ရွက်ရေးစတာတွေဆွေးနွေးကြောင်းသတင်းထုတ်ပြန်ပါရယ်နှစ်နိုင်ငံနယ်စပ်ချမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်လာရောက်တဲ့ဒီခီးစဉ်မှာနယ်စပ်ဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးထည့်သွင်းဆွေးနွေးကြောင်းသတင်းထုတ်ပြန်ထားပေမဲ့အဓိကလာရောက်တဲ့ကိစ္စဟာကြားဖြန်းလို့ခေါ်တဲ့ဆက်သွယ်ရေးလိမ်လည်မှုနဲ့အွန်လိုင်းလောင်းကစားတိုက်ဖြတ်ရေးဖြစ်နိုင်တယ်လို့နိုင်ငံရေးသုံးသက်သူဦးတန်းစိုးနိုင်က VOA ကိုပြောပါရယ
်သူလာရဲ့ခီးစဉ်ကတော့ကျူတင်စီစဉ်ထားတဲ့အတိုင်းရောက်ရှိလာတဲ့ခီးစဉ်ဖြစ်တယ်လို့ကျွန်တော်ကတော့ဒီကသုံးသပ်ပါတယ်ဒီခီးစဉ်ကိုဘာကြောင့်စီစဉ်ရတာဒီဘုရားသူကကျုပ်ပြည်သူလူကြီးရဲ့ကျိုးစီပွားကိုမြန်ဆန်ဒီကမှာရှိနေတဲ့လောင်းစားဝိုင်းကြီးအင်တာနက်ပြည်နယ်မှုတွေပြဿနာကတုတ်ပြမှာတော့ခရဲရိုက်နေတဲ့အခါကျတော့ဒါကိုအကြောင်းပြုပြီးတော့ဆွေးနွေးဖို့ကြိုတင်ပြီးချိန်ဆထားတဲ့တိစောက်ရှီဂျင်ပင်ကိုရင်းကလည်းအဲ့ဒီတိစောက်ကြီးကိုနိုင်ငံတကာမှာနာမည်ပြနေတဲ့အခါကျတော့တော်တော်ကြီးမလင်းဖြစ်ပြီးတော့ဒါလေးနဲ့ပတ်သက်ပြီးဖြေရှင်းဖို့ကြိုးစားဖို့ရပါတယ်အဲ့ဒီဟာကြီးစီစဉ်နေတဲ့ချိန်မှာဒီပြည်သူညနှစ်ခွန်စီမံကိန်း
တွေ့ဆုံဆွေးနွေးချိန်မှာတော့လက်ရှိဖြစ်ပွားနေတဲ့နယ်စပ်ဒေသတိုက်ပွဲအခြေအနေတွေကိုမြန်မာဘက်ကအဓိကတင်ပြပွဲရှိတဲ့အကြောင်းလဲသုံးသပ်ပါတယ်။ချမ်းပြည်ရေလေးလာစောင့်ကြည့်သူဆိုင်းထွန်းအောင်လွင်ကလည်းအလားတူခန့်မှန်းပါတယ
်။ကျွန်တော်ထင်တာတော့ဒါ formal meeting တစ်ခုပဲဗျ။ဟိုချိုးစီစဉ်ထားတာပေါ့နော်။နောက်ရန်တော့ကောင်စီဝတရားဘာဒီတိုင်းချက်ချင်းကောက်လာဖို့ဆိုတာနည်းနည်းတော့ခက်တယ်လေနော်။အဲ့မှာသူအရေးကြီးနေတဲ့ကိစ္စတွေကဟိုသူကဘာမှမျက်နှာပြက်စရာဖြစ်နေတာတော့ဘာလို့ online လေးလေမှုတို့ဘာလို့ကတော့ဟိုပို့ပြီးမှသူ့အတွက်အရေးကြီးတယ်လို့ကျွန်တော်မြင်တယ်။အယုတ်ရဲ့ position ကတော့ဟိုမြန်မာဘုံမှာ position ကတော့သူကနေဆက်တည်ငြိမ်ရေးတို့ညီညာတော်ဖြစ်ရှင်ရေးနောက်တစ်ခုကသူ့စီးပွားရေးလုပ်ငန်းတွေပြန်ဆောက်ရေးပေါ့နော်။အဓိကကတော့ဟို covid အလွန်ကာလမှာပြန်လည်ထူထောင်ရေးတွေဘာတွေကိုသူမထိခိုက်ခြင်းဘူးပေါ့နော
်။စစ်ကောင်စီဘက်ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ Mr. Wang Xiang Hong တို့ဟာတန်တမန်ဆက်ဆံရေးရှမ်းမြောက်ဒေသMNDA ကိုကန့်အဖွဲ့ကတိုက်ခိုက်လာတဲ့အခြေအနေ၊ online လောင်းကစားနဲ့လိမ်လည်မှု၊မူရစေဝါတိုက်ဖြတ်ရေးတွေကိုဆွေးနွေးကြောင်းသတင်းထုတ်ပြန်ပါရယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ထုတ်ပြန်ချက်မှာတော့ Belt and Road စီမံကိန်းအချိန်မြင့်ဖို့ online လောင်းကစားနဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးအရေးပါတဲ့စီမံကိန်းတွေနဲ့လုံခြုံရေးဆိုင်ရာတွေဆွေးနွေးကြောင်းဖော်ပြထားပါရယ်။တရုတ်နိုင်ငံတော်ကောင်စီဝင် Mr. Wang Xiang Hong ဟာစစ်ကောင်စီပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပြီးနေဆက်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတွေကိုဆွေးနွေးခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အော်တိုဘာလ29ရက်နေ့ကလည်းစစ်ကောင်စီဒုဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးတင်အောင်ဆန်းဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာတရုတ်ဗဟိုစစ်ကော်မရှင်ဒုဥက္ကဋ္ဌကျန်းယိုရှာနဲ့တွေ့ဆုံခဲ့တာဖြစ်ပြီးနှစ်နိုင်ငံစစ်ဖက်ပူးပေါင်းဆောင်ရွက်ဖို့အပြင်နေဆက်တည်ငြိမ်ရေးနဲ့ဘပေါင်းဆောင်ပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ပါတယ်ခင်ဗျာ။